မြန်မာနိုင်ငံမှာယာကီမုံတိုင်းနောက်ဆက်တွဲရေကြီးမြေပြိုမှုတွေကြုံခဲ့ရတဲ့မန္တလေးတိုင်းအတွင်းမှာအရေးပေါ်အကူအညီတွေနဲ့ပြန်လည်ထူထောင်ရေးလိုအပ်ချက်တွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်ရေပြေကြောင်လမ်းမဆက်တွဲရေးအခက်အခဲတွေကြုံတွေ့နေရပြီးစေတနာရှင်တွေရဲ့အကူအညီတွေရနိုင်မှုတောင်ခက်ခဲနေတယ်လို့ပြောပါရယ်မန္တလေးတိုင်းကရေပြေတဲ့ပြည်သူတွေရဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုမတ်မြသဇင်အောင်ကတင်ပြပေးပါမယ်ရှင
်မုံတိုင်းကြောင့်မိုးများရေကြီးခဲ့တဲ့မန္တလေးတိုင်းတွေကတောင်စီရမဲသင်ပြောပွဲကျောက်ဆယ်မြစ်သားဝန်တွင်ဆရဲမြို့နယ်တွေကကြီးရွာတွေမှာရေကြီးရေရှမ်းတာဆဲကျိုးရာတွေအပြင်တောင်ပြူရာတွေကြောင့်နေအိမ်တွေပါပျက်စီးဆုံးရှုံးခဲ့ပါတယ်။ရမဲသင်မြို့နယ်ရှေးဘက်လဲပြူကျောင်းနဲ့ဂွေးပင်ကျောင်းဘေးမှာရှိပြီးရွှေလုံသားတွေအများဆုံးနေထိုင်ပြီးတော့အင်ဂျင်900နီးပါးရှိတဲ့တပြည်တော်ကြီးရွာမှာဆိုရင်အင်ဂျင်400နီးပါးဆုံးရှုံးခဲ့ရပြီးတော့ပျောက်ဆုံးနေတဲ့သူအများပြားရှိတယ်လို့ဒေသခံတွေကပြောပါတယ်
။အဲဟုတ်ကဲ့ခင်ဗျာကျွန်တော်တို့မိုးလေဝသသတင်းကတော့ဒီမုံတိုင်းရှိတယ်ပေါ့နော်ကျွန်တော်အဲ့လောက်ပဲသိရတာပေါ့ခင်ဗျအဲ့လောက်ပဲသိရခင်ဗျာနေ့20ကျော်30လောက်ဒီမှာနေခဲ့ကြတဲ့နေသားမှာလည်းတစ်ခါမှဒီလိုမျိုးမဖြစ်ခဲ့ဘူးတဲ့နေသားမျိုးရင်းနဲ့ဒီတော့ဖြစ်မှမထင်ဘူးပေါ့ခင်ဗျာယာကနဲ့ရှိမှခင်ဗျာအဲ့ဒီကတော့ကျွန်တော်အတိအကျတော့မပြောနိုင်ဘူးပေါ့ခင်ဗျာယာကနဲ့တော့ရှိမှပါခင်ဗျာတို့ကြတော့အိမ်အလုံးလိုက်ပါသွားတယ်အိမ်ပေါ်မှာမိသားစုလိုက်ပါသွားတာမျိုးတွေဒါမျိုးတွေဖြစ်တယ်ခင်ဗျာဖြောက်ဆုံးနေရလို့ရှိပါသေးတယ်ခင်ဗျာကျွန်တော်တို့ရှာလို့မတွေ့ရရရှိပါတယ်ခင်ဗျာကျွန်တော်တို့ရင်ခွဲယုံဘက်မှာတော့ချပြီးတော့ကျွန်တော်မတွေ့ရသေးရှိပါတော့ခင်ဗျာကျွန်တော်တို့ teammate တွေမတွေ့သေးပါခင်ဗျာကျွာတော့ချောင်းကြီးဖြစ်သွားတယ်ဗျာကျွာတော့ကျွန်တော်နေလို့မရတော့ဘူးဗျာဒီညမှာလည်းဘယ်သူမှနေရဲမှာမဟုတ်တော့ဘူးအခုဒူးလောက်ရေရောတော့မှနေရနဲ့ကြောက်နေကုန်ပြီဗျာရှင်းမနေကြောက်ကြမှာပါခင်ဗျာနေခိုင်းတော့နေရဲမှာမဟုတ်တော့ဘူးဗျာဟုတ်တယ်တော်တော်ကျွန်တော်တို့ကျန်တဲ့ထူထောင်ဖို့ဆိုရတဲ့လောလောတဲ့ဒီစောင်းဝင်းကြီးအဆင်ပြေဖို့အတွက်ဒီရင်လုပ်နေပါတယ်ခင်ဗျာဟုတ်စောင်းဝင်းကြီးအဆင်ပြေပါတယ်ခင်ဗျာအခုလာလူနေတဲ့လူတွေနဲ့ကျွန်တော်တို့ဘူးရဲ့ပိုင်းတွေမှာစောင်းဝင်းကြီးတွေအဆင်ပြေပါပြီခင်ဗျာကျန်တဲ့ထူထောင်ရေးအတွက်တော့ကျွန်တော်တို့အတွက်အဲဆုံးဖြစ်မှာပါခင်ဗျာ
ရေဘေးကြောင့်စိုက်ပျိုးမြေတွေထိခိုက်ပျက်စီးမှုရှိခဲ့တယ်လို့စိုက်ပျိုးရေးလုပ်ငန်းသုံးကျွဲနွားတရိษံတွေလည်းသိဆုံးခဲ့ပါတယ်။မန္တလေးတိုင်းသာစီမြို့နယ်မှာဆိုရင်တရိษံအသေးကောင်တွေကြောင့်ကျန်းမာရေးထိခိုက်မဲ့ NDA နဲ့ကြုံနေရတယ်လို့ဒေသခံတဦးကပြောပါတယ်
။တရိษံတွေအသေးများတယ်လူကတော့တယောက်ပဲတည်ရဟုတ်အကောင်များတော့တော်တော်အသေးများတယ်စိတ်နဲ့နွားနဲ့စိတ်နဲ့အသေးများပါပေါ့စိတ်နွားအုတ်လိုက်တွေရှိရဆိုတော့လေအဲ့ဒီအုတ်တရားလေဒီလိုတော့အကိုတစ်ခါမှမဖြစ်ဘူးတော့ဟုတ်ပေါ်ဆားလိုက်တာပေါ့နော်ဒီလောက်ကြီးဖြစ်နေမထင်တော့လည်းအမြင်ပိုင်းမှာခြိထားပြီးတော့အဲ့ဒီအမြင်ပိုင်းမှာခြိထားပြီးရင်နွားတွေအကုန်လုံးကပါသွားတော့စိတ်ငူ၃កောင်ပါသွားတဲ့လူတွေလည်းရှိရင်နှစ်កောင်ပါတဲ့လူတွေလည်းရှိရင်အဲ့လိုမျိုးတွေဖြစ်နေဟုတ်ဒီကြားစားဒီတလေးဆန်ကြီးပေးထားတဲ့အမှန်အနေနဲ့ပြုတ်ချင်ရွာလေလမ်းရနန်းဆောင်နေရာနဲ့ဒီရွာကနောက်ဖက်ကလမကြီးပကနန်းနေရာနဲ့အဲ့လိုမျိုးတွေရှိရင်အနှံ့သက်ကတော့တော်တော်မကောင်းတာ
မန္တလေးတိုင်းနေရာပဲပျော်ပွေမြို့နေကကျောက်ဆယ်ဆယ်အောင်မှရှိတဲ့ကြီးရွာတွေမှာရေတိုက်စားတာကြောင့်လမ်းပန်းဆက်သွယ်ရေးပြတ်တောက်နေတဲ့အတွက်လာရောက်ကူညီလူရန်သူတွေရှိပေမဲ့အခက်အခဲတွေနဲ့ကြုံနေရပါတယ်
။တွားလာတာလမ်းကြီးကပြတ်သွားဆိုတော့ဘယ်မှလည်းတွားလို့မရဘူးလေ။ဟိုတရင်လူရွာတွေကလည်းလာကြည့်လို့ရတယ်။ကိုယ့်ရွာကထွက်လို့မရဘူးအဲ့လိုမျိုးဖြစ်နေတာ။ဒီဒီကိုလာလို့လည်းကုန်ကောင်ကကိုယ့်ရွာကနေဟိုကိုယ့်ညာစီလေးထွက်ပြီးတော့သူရွာဟိုဘက်ရွာစီတွားခံပြီးမှဒီဘက်ရွာပြန်တရား။သူချင်းလေးရပြောရမယ်ကိုယ်တိုင်ကိုညာလေးလာပြီးတော့ကိုယ့်ကိုသေးပါဦး။ဟုတ်ရွာရဲ့ဒီကလာပြီးတော့လူကျင်တယ်ဒါနဲ့ခက်ခဲရလမ်းမင်းကတော်တော်လေးရှိုးနေတာဖြစ်ရတဲ့အတွက်ဘယ်မှာဟိုဆက်စားဦးဆိုင်ယူကြည့်နောက်ရက်တော့နေရလားလူခါတာရဒီနေ့ထိပဲမနေ့ကထိပဲဟိုပါလေတမင်းဘူးလို့ဆိုလို့ရှိရင်လမ်းတော့ပဲပို့နိုင်တယ်မတည်ရွာကမတည်ဘူးတချို့ဆိုလို့ရှိရင်တဝက်ကြီးကရွာမတည်နိုင်တော့လမ်းကြီးကတော်တော်လေးရှိုးနေတော့ဘယ်သူမှလည်းဟိုတွားရလိမ့်မယ်နေရတယ်ဒီတမိုင်ကကိုတမိုင်ကမကားရပါဘူးဒီနေ့မှနိုင်ရှိရင်စီစဉ်ချောက်ပြီးယူရဆိုတော့လေ
မြန်မာနိုင်ငံတဝန်းရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူ113ဦးဒဏ်ရာရသူ14ဦးနဲ့ပျောက်ဆုံးသူ64ဦးရှိကြောင်းစစ်ကောင်စီပြောခွင့်ရကတနင်္ဂနွေနေ့ကသတင်းထုတ်ပြန်ပါတယ်။အိမ်တော်စုပေါင်း 8,000 ကျော်လူဦးရေ 32,000 ကျော်ကိုဘေးလွယာရွှေ့ပြောင်းထားရကြောင်းလည်းပြောဆိုပါတယ်။ဒေသခံတွေနဲ့အကူအညီပေးရေးဝန်ထမ်းတွေကတော့ထိခိုက်သေးတဲ့သူအရေးအတွက်ဒီထက်ပိုများနိုင်တယ်လို့ပျက်စီးဆုံးရှုံးမှုပမာဏလည်းကြီးမားနိုင်တယ်လို့ခန့်မှန်းကြပါတယ်ရှင်။